ရှမ်းပြည်နယ်နန်းခမ်းမြို့နယ်မှာ SSPB SSC ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ဖမ်းဆီးခဲ့တဲ့မန်ဆွန်းရာသားတယောက်တည်ဆုံးခဲ့တာနဲ့ပတ်သက်လို့ယာနဲ့ချီတဲ့ပြည်သူတွေဒီကနေ့ကံကွက်စန္ဒပြခဲ့ကြပါတယ်။နန်းခမ်းမြို့နယ်လမ်းမကြီးမှာစန္ဒပြနေချိန်နေ့ကနေ့နှစ်နာရီလောက်ကဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဘုံလေးလုံးဇက်တိုက်ပေါက်ကွဲခဲ့ကြောင်းနဲ့ဒီပေါက်ကွဲမှုမှာထိခိုက်တည်ဆုံးတာတွေရှိတဲ့အကြောင်းနန်းခမ်းမြို့ကန်တူဦးက VOA ကိုအခုလိုပြောပါတယ်
။ဘုံဖြစ်တဲ့လူပေါ့ဆင်းရဲနေစင်းလာတယ်လို့ပြောတယ်စီတောင်ကအဆက်ပြီးတော့သူကပုံကိုဆက်လက်ကြံဖြုတ်ပြီးတော့ပြစ်တော့မဲ့အချိန်မှာသူလက်ထဲကနေပြီးတော့အပေါ်ကကွဲသွားတယ်ဖြစ်တဲ့လူပေါ့လေငယ်ရောက်ကိုချင်းကြီးပြေသွားတယ်အဲမစီကတော့သူကမုန်းကြီးလာပေါ့လေတော့ဆက်တိုက်ကျွန်တော်ဒီစားပြီးတော့ဆနာပြတဲ့တဲ့လူဆက်တွေ့တဲ့နေရာနေ့လက်ထဲကြောင်းနားမှာအာလက်ကလာဖြစ်တယ်အဲပြစ်တော့ဒီသူငယ်ရောက်ချီသွားတယ်ဒီသူတယောက်ကချီတော့ပြတ်သွားတယ်နောက်တယောက်လက်ဖြီးသွားတယ်အတီအတီတဲ့မြောင်းသားတော့ဘုံသံထိသွားတဲ့ကလေးမတရားလည်းရှိတယ
်။ပောက်ကွဲမှုတွေဖြစ်ပြီးနောက်မှာထိခိုက်ဒဏ်ရာရသူတွေကိုလူမှုကူညီရေးအသင်းကလာရောက်တည်ယူသွားပေမဲ့သေဆုံးသူ2ဦးကိုတော့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေလာရောက်ရှင်းလင်းတာကိုစောင့်နေတယ်လို့ပြောပါတယ်။ဒီထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေကိုလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ
်။လူထိခိုက်တာကလို့ဆရာ3ယောက်ထိတယ်3ယောက်ရောက်သွားပြီ။အခုနေရောက်ကြတော့ဒီနေ့စစ်သားခုရောက်လာပြီးတော့သူကဆရာဖို့လုပ်နေချိန်မှာနောက်ကလက်တစ်ပုံးရေလုံးတွေ့တယ်သူတို့အလောင်းဘဝမပြေရေးဖြစ်နေတယ်ဒီမှာအနာမကရေးဖြစ်နေတယ
်စစ်တပ်မှရှင်းလင်းရေးအဖွဲ့တွေရှင်းလင်းပြီးမှပဲတည်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုစန္ဒပြသူတွေပေါ်ဘုံခွဲတိုက်ခိုက်တာဘသူလက်ချက်လဲဆိုတာအခိုင်အမာမသိရသေးပေမဲ့ဒေသခံအများစုကတော့ SSPP SSC ရှမ်းမြောက်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့ခန့်မှန်းနေကြပါတယ်နန်းခမ်းမြို့နယ်မန်ဆွန်းရွာကစိုက်ဆံအိုက်ခိုင်းကို SSPB SSC ရှမ်းမြောက်တပ်ဖွဲ့ကမေလကုန်ပိုင်းကဖမ်းဆီးသွားခဲ့ပြီးဒီလ28ရက်နေ့မှာတော့တွေ့တိုးရောဂါနဲ့သေဆုံးခဲ့ကြောင်းမိသားစုကိုအကြောင်းကြားခဲ့ပါတယ်။28ရက်နေ့ညတော့ကသေဆုံးသူမိသားစုနဲ့ဒေသခံရွာသားတွေဟာနန်းခမ်းမြို့ SSPB ရုံးကိုသွားရောက်ပြီးအလောင်းပြန်ပေးဖို့တောင်းဆိုခဲ့တာမရတဲ့အတွက်ဒီကနေ့မြို့တွင်းမှာလှည့်လည်ပြီးကံကွက်စန္ဒပြကြတာပါ။အခုလိုစန္ဒပြချိန်မှာပောက်ကွဲတာကြောင့် SSPP SSC ရှမ်းမြောက်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းဒေသခံတွေကပြောနေကြတာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ SSPP SSC ရှမ်းမြောက်တပ်ဖွဲ့နဲ့ TNLA တအံပလောင်ပူပေါင်းတပ်ဖွဲ့တွေဟာ RCSS SSC ရှမ်းတောင်ပိုင်းတပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေသလို TNLA တအံပလောင်နဲ့ RCSS SSC ရှမ်းတောင်ပိုင်းတပ်ဖွဲ့တွေကလည်းဒေသခံရွာသားတွေကိုဖမ်းဆီးတာတွေရှိတဲ့အကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်။ဒီဒေတာထဲမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းပြိပက္ခဖြစ်နေသလိုစစ်ကောင်စီတန်းတဲ့တိုင်းရင်းသားလက်နက်ကိုင်တွေချာမှာလည်းစစ်ရေးတင်းမာမှုတွေရှိနေစေပါ။ဒီနေ့နေခင်တနာရီလောက်ကလည်းလာရှုမှုဆယ်လမ်းမကြီး105မိုင်အနီးမှာစစ်ကောင်စီတန်းတဲ့အမည်မသိလက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တာကြောင့်ပြည်ထောင်စုလမ်းမကြီးကိုတနာရီကျော်ကြာလမ်းပိတ်ထားခဲ့ပါတယ်။အဲ့ဒီဒေတာဘက်ကတော့ KIA ကချင် TNLA တအောင်ပလောင်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေအဓိကလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်ရှင်။